အိန္ဒိယနိုင်ငံမြောက်ပိုင်းအယုဒ္ဓယာမြို့ကပိုင်ဆိုင်မှုအငင်းပွားနေတဲ့မြေနေရာကိုဟိန္ဒူတွေရတဲ့နယ်လို့အိန္ဒိယတရားရုံးချုပ်ကဒီကနေ့အသိထားလိုက်တဲ့အတွက်အဲ့ဒီမှာဟိန္ဒူဘုရားကျောင်းဆောက်ဖို့လမ်းပွင့်သွားခဲ့ပါတယ်။16ရာစုကဆောက်ခဲ့တဲ့ဗလီတစ်ခုကိုလွန်ခဲ့တဲ့25နှစ်တုန်းကဟိန္ဒူလူကြီးကဖျက်ဆီးခဲ့တဲ့နေရာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဟိန္ဒူနဲ့မွတ်စလင်ကြားအရှိကြဆုံးအငင်းပွားမှုတစ်ခုမှာတရားရုံးချုပ်တရားသူကြီး5ယောက်လုံးကဟိန္ဒူတွေကိုအနိုင်ပေးခဲ့တာပါ။ဟိန္ဒူဘုရားကျောင်းတစ်ခုဆောက်လို့ရေးကိုကြီးကြပ်ဖို့အစိုးရဖွဲ့စည်းပေးရမယ်။ဂေါပကအဖွဲ့တစ်ခုလက်ကိုဒီနေရာကိုပေးအပ်ရမှာဖြစ်ပါရဲ့။မွတ်စလင်တွေအနေနဲ့ဗလီတစ်ခုဆောက်ဖို့တခြားမှနေရာအစားပြန်ပေးတင်တယ်လို့လည်းတရားရုံးချုပ်ကအမိန့်ချခဲ့ပါတယ်။သုံးအေကနီးပါးရှိတဲ့မြေနေရာနဲ့ပတ်သက်လို့ဆယ်စုနှစ်နဲ့ချီအငင်းပွားမှုတွေဖြစ်နေတာမှာ1992ခုနှစ်တုန်းကတော့အထွတ်အထိပ်ကိုရောက်ခဲ့ပြီးအထူးကြုံဖြစ်ခဲ့လို့အဲဒီတုန်းကလူပေါင်း2000လောက်တည်ဆုံးခဲ့ပါတယ်။ဒီကနေ့တရားရုံးချုပ်အမိန့်ချမှတ်ခဲ့ပြီးတဲ့နောက်ငြင်းငြိမ်းချမ်းချမ်းနေကြဖို့အတွက်အိန္ဒိယဟိန္ဒူခေါင်းဆောင်တွေရောမွတ်စလင်ခေါင်းဆောင်တွေကပါပန်ကြားခဲ့ပါရဲ့။မွတ်စလင်တွေဘက်ကရှေ့နေကတော့တရားရုံးဆုံးဖြတ်ချက်ကိုမကျေနပ်ချောင်းပြောပေမဲ့စွတ်စွတ်ပူပူမလုပ်ကြဖို့တိုက်တွန်းခဲ့ပါရဲ့။နိုင်ငံတော်မှာလုံခြုံရေးကိုတင်းကျပ်ထားပါတယ်အထူးသဖြင့်အယုဒ္ဓယာမြို့မှာလုံခြုံရေးတပ်ဖွဲ့ဝင်9000လောက်ကိုဖြန့်ချထားပြီးတရားရုံးကျမ်းနာဝဲကိုလည်းအများပြည်သူလာရောက်ကျမ်းနာခွင့်မပြုခဲ့ပါဘူးအငင်းပွားနေတဲ့နေရာဟာဟိန္ဒူဘာမာနတ်ဖျားမွေးရက်မြေဖြစ်ပြီးတော့အဲ့ဒီမှာအရင်ရှိခဲ့တဲ့ဟိန္ဒူဘုရားကျောင်းအပြည့်နေရာမှာဗလီကိုတိဆောက်တာလို့ဟိန္ဒူဘာသာဝင်တွေကယုံကြည်ကြပါတယ်